မြန်မာနဲ့မြောက်ကိုရီးယားတို့ဟာ24နှစ်ကြာတန်တမန်အဆက်အသွယ်ဖျက်တောက်ခဲ့ပြီးတဲ့နောက်ပထမဆုံးသောမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားရဲ့တပ်မတ်ကင်ဆွန်ချိုးဟာသူ့ရဲ့တပ်မတ်ခန့်အလွာကိုနေပြည်တော်မှာမြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကိုပေးအပ်နေတဲ့သတင်းကိုဓာတ်ပုံနဲ့တကွဒီကနေ့ထုတ်မြန်မာစစ်ဆေးရသတင်းစာတွေမှာဖော်ပြခဲ့ကြပါတယ်မြောက်ကိုရီးယားတရှူရီ1983ခုနှစ်မှာမြန်မာနိုင်ငံနဲ့ဝင်ရောက်ပြီးတောင်ကိုရီးယားသမ္မတချွန်တူးဟန်ရဲ့အဖွဲ့ရန်ကုန်အာဇာနီဂုံးမှလွမ်းသူပန်းခွေချမဲ့အချိန်မှာဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တောင်ကိုရီးယားအစိုးရရဲ့ဝင်ကြီးတချို့အပါအဝင်လူပေါင်း20ကျော်တေဆုံးခဲ့ရပါတယ်